ကချင်ပြည်နယ်ဖားကန်မြို့နယ်ဆိုင်းတောင်ရွာတဝိုက်ကိုမနေ့ညနဲ့ဒီနေ့မနက်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ KIA ကချင်လွတ်လပ်ရေးတပ်ကအတည်ပြုပါတယ်။နှစ်ဖက်ကြော်ကြားတိုက်ပွဲအတွင်းမှာနှစ်ဖက်ပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်လူ30ထက်မနည်းသေဆုံးတယ်လို့လည်းဒေသခံတွေကပြောပါတယ်။သေဆုံးတဲ့အထက်ဒေသခံတွေတော်လိုင်းအဖွဲ့ဝင်တွေနဲ့စစ်တပ်ဘက်ကပါပါဝင်တယ်လို့ဆိုပါတယ်။ရန်ကုန်ကပြည်ပလာတဲ့တရင်ကိုအခြေခံပြီးအလိမ်မှာပြပြပေးပါအောင်ခင်ဗျာ။
ကချင်ပြည်နယ်ဖားကန်နေသားဆိုင်းတောင်ရွာလက်ကီမန်ဟိုတယ်အနီးကအရက်သားနေမှာဝင်ရောက်တဆွဲထားတဲ့စစ်တပ်ကို KIA PDF ပူးပေါင်းတပ်ကပိတ်ဆို့တိုက်ခတ်နေတာဖြစ်ပါတယ်။ဒီနေရာမှာစစ်ကောင်စီနဲ့ကချင်လွတ်လပ်ရေးတပ် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတာနှစ်ပတ်နီးပါးရှိပြီဖြစ်ပါတယ်။လက်ရှိဆိုင်းတောင်ရွာတိုက်ပွဲနဲ့ပတ်သက်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူးဘူးကြီးနော်ဘူးကအခုလိုပြောပြပါဗျ
။ဖားကန်ချင်းမြေကောမနေ့တိုက်ပေါ်တော့ဒီနေ့ပေါ့လေကြောင်းနဲ့ဘုံချဲတာအဲ့ဒါရှိပါတယ်အဲ့ဒီနောက်ပိုင်းအချိန်ကတော့ဘာမှတရင်ထိုးတာမထွက်ဘူးခင်ဗျာအဲ့ဒီ Lucky Man Hotel မှာရောက်ရှိနေတဲ့စစ်ကြောင်းကတော့မထွက်သေးဘူးတော့တိုက်ပွဲတော့အချိန်မရတော့ဖြစ်နိုင်ချေတော့ရှိပါတယ်ဒါပေမဲ့ဒီနေ့ကတော့တိုက်ပွဲတရင်တည်းကတော့မရှိဘူးခင်ဗျာနော်အခုလောလောဆယ်ကတော့အဲ့ဒါစံတောင်ဘက်ကပြည်သူလူထုဒီတခြားဘက်ကလည်းတော်တော်များများတော့တင်းချောင်ကြတယ်အဲ့ဒါတော့ကျွန်တော်တို့လည်းအသက်နဲ့ဆုံးကကုန်နေတာပေါ့နော်နိုင်ငံပေးတာကျတော့ရှိပါတယ်တင်းချောင်စခန်းဖွင့်ပြီးမှနေတဲ့နေထားတော့မရှိသေးပါဘူးအဲ့ပြည်သူလူထုအဲ့မျိုးတို့အိမ်မောင်နောက်ဖျားချောင်းတို့မှာဒီကုတဲ့အဆင့်ပေါ့အဲ့ကျွန်တော်တို့လည်းအသက်နဲ့ဆုံးကုန်နေတာပေါ့နော်
ဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေလက်ကျိတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ဒေသခံတူကဗီဒီယိုမြန်မာပိုင်းကိုအခုလိုပြောပါတယ
်။ဒီမနက်တနာရီမှာလည်းစစ်ကောင်စီရဲ့ Jet Fighter နဲ့စီးလာပြီးတော့ဒီစိုင်းတောင်ကြောက်တွေးတောင်နဲ့ဒီရက်ွက်စိုင်းတောင်ရက်ွက်လေးဘက်ကိုလေကြောင်းတိုက်ခတ်မှုလုပ်သွားတယ်ဘုံနဲ့ချသွားတယ်အမကြီးလုံးမနက်တနာရီလောက်ပိုင်းတောက်လျှောက်တိုက်ပွဲဖြစ်နေတယ်စိုင်းတောင်ဘက်ချမ်းမှာ
ဒါပြင်ဒီနေ့လေ၃နိုင်ဝင်းကျင်မှာ Jet Fighter တစ်စီးနဲ့အပြင်းထန်ပစ်ခတ်နေတယ်လို့လေဒေသခံတွေကပြောပါတယ်။ဒီကနေ့ညနေ9နိုင်လောက်အထိ Jet Fighter ကပြန်ဝဲနေစေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။မလက်ပိုင်းလေကြောင်းပစ်ခတ်မှုကြောင့်သေဆုံးထိခိုက်ဒဏ်ရာရတဲ့လူအရေအတွက်ကိုတော့မသိရသေးဘူးလို့ပြောပါတယ်။ဒီ September လလအစပိုင်းလောက်ခရဲကစိုင်းတောင်မှာနှစ်ဖက်ထိတွေ့မှုဖြစ်တာဒီကနေ့နဲ့ဆိုနှစ်ပတ်ကျော်ကြာပြီဖြစ်ပါတယ်။ဒီလက်ပတ်ကြော်ကြတိုက်ပွဲအတွင်းမှာနှစ်ဖက်ပစ်ခတ်မှုလေကြောင်းကနေတိုက်ခတ်မှုတွေကြောင့်လူ30ထပ်မံသေဆုံးတယ်လို့ဒေသခံတွေကဆိုပါတယ်။တရားရသူဦးရေကလည်း50နဲ့တရားကြားရှိတယ်လို့ပြောပါတယ်။သေဆုံးတဲ့အထက်ဒေသခံတွေအပါအဝင်စစ်တပ်နဲ့တော်လှန်ရေးအဖွဲ့ဝင်တွေလည်းပါတယ်လို့ပြောပါတယ်။လက်ရှိဆိုင်းတောင်ကျေးရွာအနီးတဝိုက်ကသေဆုံးမှုနဲ့မီးလောင်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပြပါတယ်။
ဒီဆိုင်တောင်ရွာမှာပြည်သူတွေအဲတည်ဆုံးတာကအလောက်ဆယ်30ကျော်ရှိပြီနော်။တမျိုးတွင်းမှာကမြို့ပေါ်ပေါ့နော်။မလက်လက်ကြီးကြားလို့အဲဒီ15ရက်နေ့မှာပြည်သူတွေရောက်တည်ဆုံးတော့ပေါ့နော်။6ယောက်ကထိခိုက်ဒဏ်ရာရပေါ့နော်။အဲလက်လက်ကြီးထိမှန်လို့ဒဏ်ရာရတဲ့လူတွေအဲ50နဲ့တရားချာရှိနေရပေါ့နော်။အဲလောလောဆယ်တော့ဒီပြည်သူတွေကဒီဆိုင်တောင်ရက်ကိုက1နဲ့34ယူမှာပြင်စမ်းကြွယ်မော်တောင်းကြောက်တွေးတောင်းဖားပြင်အဲ့ပြည်သူအားလုံးကတပေါင်းလေးပါဆစ်ဆောင်နေကြရပါတော့။အဲ့ဒီဆိုင်းတောင်တိုက်ပွဲအတွင်းမှာနှစ်ဖက်အထိခိုက်အကြဆုံးမှာရှိရပါတော့။ဒီစစ်ကောင်စီကလည်းသုံးမှန်းနေဖမ်းမိရရှိတယ်။အဲ့ဒီဆုံးလာတဲ့များပြရပါတော့။အဲ့ KIA KPD ဘက်ကလည်းအကြဆုံးအနေနဲ့တော့ရှိရပါတော့။ဒီဆိုင်းတောင်ရွာတိုက်ပွဲအတွင်းမှာဒီစစ်ကောင်စီတွေကပြည်သူတွေရဲ့နေအိမ်တော့မရှိပါဘူးပေါ့နော်။အဲ့သူတို့စစ်ကောင်စီမရှိလို့ဒီတလက်ကြီးစစ်ကောင်စီပြည်တော်လက်ကြီးထိမှန်လို့ပြည်သူနေအိမ်အလုံး300ဒီပါမီးလောင်သွားပါတော့
။သေဆုံးမှုဖြစ်စဉ်နဲ့သေဆုံးရတဲ့အခြေအနေအရေအတွက်အသေးစိတ်ကိုတော့ VOA ကဆက်လက်အတည်ပြုနိုင်မှုစူးစမ်းနေဆဲဖြစ်ပါတယ်။စိုင်းတောင်ဟာဖားကတ်မြို့အရှိတောင်ဘက်ချမ်းမှာတည်ရှိနေပြီးတော့ဖားကတ်မြို့ပေါ်နဲ့ငားမိုင်ဝင်းကျင်သာကွာဝေးပါတယ်။ကချင်ပြည်နယ်ဖားကတ်ကြောက်စိမ့်ပေါ်အနီးတဝိုက်မှာရှိတဲ့စစ်ကောင်စီတပ်စခန်း26ခုထဲက20ဝင်းကျင်ကို KIA နဲ့ PDF အဖွဲ့တွေကသိမ်းပိုက်ထိ ंछ ုပ်ထားပါတယ်။လက်ရှိမှာစစ်ကောင်စီဘက်ကဖားကတ်မြို့ပေါ်ဘျူဟာကုန်းကန်စီဘျူဟာတန်းကောင်တောင်တပ်စခန်းဖားကတ်ရဲစခန်းလေပြင်းရမ်းချက်ဆက်ယုံလုံးခေမြောက်ကုန်းစတဲ့နေရာတွေလောက်ပဲထိမ့်ချုံထားနိုင်တော့တာလို့ဒေသခံတွေကပြောပါတယ်လက်ရှိမှာ KIA အဖွဲ့ကကြောက်စိမ့်လုံးကွက်တွေအပါအဝင် ဖားကန်ဒေတာရဲ့85ရာခိုင်နှုန်းလောက်အထိထိ ंछ ုပ်ထားနိုင်တယ်လို့လဲစစ်ကောင်စီရဲ့သတင်း channel တွေမှာဖော်ပြနေပါတယ်။ဖားကန်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်တွေကအေးလော်မှာတိုက်ပွဲဖြစ်ပြီးတော့လမ်းပိတ်ထားတာကြောင့်ကုန်စည်စီးဆင်းမှုတွေရပ်တန့်ပြီးတော့ဖားကန်မြို့မှာကုန်စည်လုံးတွေလည်းပုံမှုမြင့်တက်လာနေသလိုလက်ရှိအချိန်အထိလည်းအင်တာနက်နဲ့ဖုန်းလိုင်းတွေပြတ်တောက်နေဆဲဖြစ်ပါရဲ့ရှင်။